ထိုင်းမြန်မာနယ်စပ်မြဝတီမြို့လောင်းကစားရုံမှာအလုပ်လုပ်ကနေကြတဲ့ထိုင်းနိုင်ငံသား40ဟာထိုင်းနိုင်ငံမဲဆောက်မြို့ကိုဒီရက်ပိုင်းတွင်ပြန်လည်ဝင်ရောက်လာကြရမှာ18ဦးဟာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာကြောင့်မဲဆောက်စည်းရုံကြီးမှာအရေးပေါ်ကုသပေးနေရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးအေးမှာပါထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ချမ်းမြဝတီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကနေကြတဲ့ထိုင်းနိုင်ငံသားတွေ120ကျော်ရှိနေပြီးမြဝတီမြို့မှာကိုဗစ်ကပ်ရောဂါပိုးကူးစက်ပြန့်ပွားလာနေတာကြောင့်လောင်းကစားရုံမှာအလုပ်လုပ်ကနေကြတဲ့ထိုင်းနိုင်ငံသားတွေကြားစိုးရိမ်မှုတွေဖြစ်လာပြီးထိုင်းဘက်ကိုပြန်ပြီးခိုးယွင်မှုတွေများလာပါတယ်ဇန်နဝါရီလ9ရက်နေ့ကမြန်မာပြည်ထဲကနေပြန်လာတဲ့ထိုင်းနိုင်ငံသား40ထဲမှာ18ဦးကကိုဗစ်ကပ်ရောဂါဖြစ်နေတာကြောင့်မဲဆောက်ဆေးရုံကြီးကိုပို့ပြီးကုသမှုခံရပါတယ်အခုဆိုရင်မဲဆောက်ဆေးရုံကြီးမှာဆေးကုသမှုခံယူနေသူလူ30နီးပါးရှိလာပါပြီလက်ရှိမှာကိုဗစ်ကပ်ရောဂါပိုးရှိပြီးနေရာမပြန်နိုင်သေးတဲ့ထိုင်းတွေကိုတော့မြန်မာဘက်ကဒေသခံကျန်းမာရေးဝန်ထမ်းတွေကရောဂါစောင့်ကြည့်စစ်ဆေးပေးနေတာပါထိုင်းနိုင်ငံသားတချို့ဟာတရားမဝင်လမ်းကြောင်းတွေကနေထိုင်းနိုင်ငံအတွင်းကိုပြန်လည်ဝင်ရောက်လာနေကြတဲ့အတွက်ထိုင်းနယ်သားစောက်တရင်တွေကလုံးကျုံရေးတင်းကျပ်စွာတိုးချဲ့ချထားပြီးစောင့်ကြည့်စစ်ဆေးနေပါတယ်ဇန်နဝါရီလ10ရက်နေ့မနက်ပိုင်းကနေဆက်တန်းကနေထိုင်းနိုင်ငံတွင်ခိုးဝင်လာတဲ့ထိုင်းနိုင်ငံသား၄ဦးကိုတော့ထိုင်းနယ်သားစောက်တရင်ကဖမ်းဆီးလိုက်ပါတယ်မဲဆောက်မြို့ပိုင်းမစ္စတာဖုံရက်ပီယုံရက်ကတော့သတင်းထောက်တွေကိုအခုလိုပြောဆိုသွားပါတယ
်เรื่องแรงงานต่างด้าวนะครับที่เป็นคนเมียนมาที่อยู่ในมีการลักลอบเข้ามา
ตามเนี่ยก็မျိုးပိုင်းပြောဆိုသွားတာကတော့တက်ခီရင်ဟာမြန်မာနယ်နိမိတ်နဲ့ထိစပ်နေပြီးနေကြားတစ်ချောက်ဟာကီလိုမီတာ900ကျော်ရှိနေတဲ့အတွက်မြန်မာဘက်ကတရားမဝင်ဝင်ရောက်လာသူတွေကိုထိန်းချုပ်ဖို့ရမှာအခက်အခဲရှိတယ်ဆိုပြီးပြောဆိုသွားတာပါဒါပေမဲ့ကိုဗစ်ကပ်ဘေးကာလမှာလုံခြုံရေးနဲ့စောင့်ကြည့်စစ်ဆေးမှုတွေကိုညညမပြတ်လှုပ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံဘက်ကနေဝင်ရောက်လာနေကြတဲ့ထိုင်းနိုင်ငံသားတချို့ဟာလူမောင်ကိုလမ်းကြောင်းတွေကနေဝင်ရောက်လာတာမျိုးတွေရှိနေတာကြောင့်ကပ်ရောဂါကထိန်းချုပ်မရပဲပြတ်ပွားလာမှာကိုမဲဆောက်မြို့ကနေကြစိုးရိမ်မှုတွေတိုးပွားလာနေတယ်ဆိုပြီးပြောသွားပါတယ်။ဒါကြောင့်ထိုင်းနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာကိုတရားဝင်သတင်းပေးပြီးပြန်လာကြဖို့တိုက်တွန်းပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။တက္ကရိုင်ဟာကိုဗစ်ကပ်ရောဂါအထူးကြက်မှတ်စစ်ဆေးရမယ့်အနီအောင်ဆုံးထဲမှာပါဝင်နေပြီးနေပြည်တော်တွင်ခရီးသွားလာခွင့်တွေကိုလည်းပိတ်ပင်ထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ68ဦးနဲ့ဦးဆက်သူအတူပြုလူနာ1000နီးပါးရှိလာတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လကစလို့ကူးစက်မှုတွေတကြောပြန်တွေ့ရှိတဲ့အထက်မှာမြန်မာရှေ့ပြောင်းလို့သမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတူပြုလူနာ13900ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ